ကချင်ပြည်နယ်ရဲ့မြို့တော်မြကြီးနားအပါအဝင်ကချင်ပြည်နယ်ကမြို့အားလုံးနှီးပါဒီကနေ့နေ့ကင်းပိုင်းကနေစတင်လို့တယ်လီဖုန်းလိုင်းနဲ့အင်တာနက်လိုင်းတွေပြတ်တောက်သွားပါတယ်လောလောဆယ်ဖားကန်နဲ့မန်စီမြို့ဘက်တွေမှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေတာကြောင့်တယ်လီဖုန်းလိုင်းနဲ့အင်တာနက်လိုင်းတွေအခုလိုပြတ်တောက်သွားတဲ့အချိန်မှာလူခွေချိုးဖောက်မှုတွေဖြစ်ပွားမှာကိုလည်းစိုးရိမ်နေကြပါတယ်လက်တလောကချင်ပြည်နယ်အတွင်းဆက်သွယ်ရေးပြတ်တောက်နေတဲ့အခြေအနေအကြောင်းရန်ကုန်ကသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုစော်ဝင်းလိုင်းတင်ပြပေးထားပါတယ်
ယခုဖော်ဆိုသောဖုန်းမှာဆက်သိထားပါတယ်ရှင်. The number you have dialed is switched off. ဒီနေ့ဖော်ဆိုသောတယ်လီဖုန်းမှာဆက်သိထားပါတယ်ရှင်. Sorry, the number you have dialed is power off.
ဒါကတော့ကချင်ပြည်နယ်မြို့တော်မြကျင်းနားအပါအဝင်မြို့ကြီးတော်တော်များများကို VOA ကဖုန်းခေါ်ဆိုချိန်မှာပြန်ကြားလာတဲ့အတံပဲဖြစ်ပါတယ်.ကချင်ပြည်နယ်အတွင်းတယ်လီဖုန်းလိုင်းတွေဒီကနေ့နေ့ကင်းကစတင်ပြီးပြတ်တောက်နေသလိုအင်တာနက်လိုင်းတွေလည်းပြတ်တောက်နေတာပါ.လက်ရှိကချင်ပြည်နယ်အတွင်းဆက်သွယ်ရေးအခြေအနေကိုတရုတ်မြန်မာနယ်စပ်ရောက်ကချင်စာနယ်ဇင်းသမားတို့ကအခုလိုပြောပြပါဗျ
။ဒီနေ့မနေ့ပေါ်တော့အစိုးပိုင်းမှာတော့ဒီချင်းနားမှာရှိတဲ့တင်ရေးစင်းတွေနဲ့စကားပြောလို့ရပြီ။ line လိမ့်စင်းတွေပေါ်တော့စရတ်နယ်ရောက်စီအင်တာနက်လိုင်းတွေရတယ်ပေါ့။အဲနောက်ပိုင်းမှာ line ကလုံးဝမရတော့ဖုန်းခေါ်လည်းမရတော့ပုံပေါ်ပဲမလဲခေါ်ရင်ဖကန်ဒီတက်ဖို့ဖြစ်နေတဲ့ဖကန်ဒီတော့ဖုန်းပဲမလဲလုံးလုံးဝပြတ်သွားရပေါ့။အခုပြင်းတို့ဘာလို့ပဲမလဲပြက်သွားပြီတော်တော်များများပါဘောဒါစီပြီးတဲ့တော်တော်များများပြက်တယ်ဘောခါတိုင်းတော့ဖက်ကမှပြက်တယ်ဘောဟိုတုန်းကလည်းမကြည့်တော့ဘာလို့ပဲမလဲဘောဆန်လိုက်နေပြက်တယ်အမေဂျီတန်လိုက်နေလာတော့ဘောအဲ့တော့ဒလောက်ကြီးမြို့အများကြီးပါဘောဆက်သွေးခါလေးပြက်တာတော့ဒါပတ်သမားဆုံးမင်းရှင်တယ်တော်တော်များပြက်နေတဲ့အချိန်မျိုးဟုတ်တယ်ဘော
ကချင်ပြည်နယ်တစ်ခုလုံးလိုအဆက်အသွယ်တွေပြတ်တောက်တာနဲ့ပတ်သက်ပြီးဘာကြောင့်ဆိုတာမသိရသေးကြောင်းလဲသူကအခုလိုဆက်ပြောပါတယ
်အဲ့ဘလူးစားပြက်တယ်လေးရှင်ဘောတော့ဒီစားတော့ကျွန်တော်လည်းမသိဘူးတော့ဟိုတို့ကမကြည့်တော့ပြက်တာတော့ဒီစကိုင်းတက်မှာစဲပွေးဖြစ်လို့ဒီလို fiber တွေကြီးတော့ပြက်တယ်လို့ပြောတော့ဒီမှာအခုအချိန်တည်းကဘာကြောင့်အဲ့လိုမျိုးဖြစ်တယ်ဆိုတော့မသိရသေးဘူးဖြစ်တယ်ဘယ်ဝင်နေဖြစ်သွားဆိုတော့ဘောဘက်ကဆက်တူရေးအခုဒီနေ့လည်းဆက်တူလို့လည်းမရဘူးတော့အဲ့ဒီမျိုးဘာကြောင့်လဲဆိုတော့မသိနိုင်ဘူးဖြစ
်အိန္ဒိယနိုင်ငံအခြေစိုက် KHRW ခေါ်ကချင်လူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောရေးဆိုခွင့်ရှိသူကိုချက်ကတော့ကချင်ပြည်နယ်ကမြို့အတော်များများကိုဆက်သွယ်လို့မရကြအောင်အခုလိုပြောပါတယ
်။ဟုတ်ကဲ့ကျွန်တော်တို့ဆက်သွယ်တော့ဖုန်းလိုင်းရောဒီအင်တာနက်ရောဒီခုပါကဆက်ပြလိုက်တော့ပြောပါဒီနေ့ကဆက်ကြပါရေးဖုန်းကြည့်မှာပေါ့နော်။ဆက်သွယ်လို့မရတော့ဘူး။အခုကျွန်တော်တို့ကဒီကအင်ဂျင်နာဝဲမော်ပေါ့နော်ဒီအချမ်းကိုဆက်သွယ်ရမရတော့ဘူးလုံးလုံးမရတော့ဘူး။အခုကဒီမြို့နယ်ဒီအလုံးကြီးပါပေါ့နော်ဆရာကချင်ပြည်နယ်ဒီအလုံးကြီးပါပြတ်ထပြအခုကျွန်တော်တို့ဘယ်သူမှဆက်တွေ့လို့မရသေးဘူးကြာခုချင်ပြီ
ဒီလိုတပြည်နယ်လုံးအဆက်အသွယ်ပြတ်တောက်နေချိန်မှာလူခွင့်ရေးချိုးဖောက်မှုတွေဖြစ်လာမှာကိုဆိုရင်ကြောင်းလဲသူကဆက်ပြောပါတယ
်အခုအင်တာနက်လည်းမရအခြေအနေပါဖြစ်နေလည်းမနဲ့မကြည့်တော့ဘူးเนาะအခုလက်ဆိုတော့ကျွန်တော်တို့ဒီပြည်သူလူထုတွေကတော့ဘာဖြစ်နေရမှန်းတော့မကြည့်တော့ဘူးเนาะဒါဆိုတော့ကျွန်တော်တို့အနေနဲ့တော့ဒီလူခွင့်ရေးဒီပြည်သူတွေကတော့လူခွင့်ရေးဒီအကြီးကြီးမားမားတွေချိုးဖောက်ခံရမှာကိုဒီလိုမျိုးဆိုရင်တော့ဘာအဓိကတော့ဒီကချင်ပြည်နယ်တပြည်လုံးကိုပြည်လိုက်ဆိုတော့သူတို့ကတော့ဒီပြည်သူတွေကိုဒီတတဆူဆောင်ဖို့ပေါ့နော်ဒီအကူပဲသူတို့ကတော့ဒီကတက်ကက်လုပ်ပြီးမှလုပ်လာရတော့မြန်မာပြည်ဟုတ်ဆိုရင်တော့ပေါ့နော်ဆရာဟုတ
်ဒီရပိုင်းမှာတော့ဖာကန်မန်စီနဲ့ဟိုပင်မြို့နယ်တွေမှာစစ်ကောင်စီတပ်နဲ့ KIA ပူးပေါင်းတပ်တွေအကြားတိုက်ပွဲတွေဖြစ်ပွားနေတာပါကချင်ပြည်နယ်အတွင်းမှာပြီးခဲ့တဲ့နှစ်နိုဝင်ဘာလအတွင်းမြို့နယ်တချို့အင်တာနက်လိုင်းတွေပြတ်တောက်ခဲ့ဘူးသလိုဒီဇင်ဘာလအတွင်းမှာတော့မြကြီးနားမြို့မှာတပတ်နီးပါးကြာဖုန်းနဲ့အင်တာနက်လိုင်းတွေပြတ်တောက်ခဲ့ပါတယ်စကိုင်းတိုင်းအတွင်းစီးရီးတင်မာမှုမြင်မာနေတဲ့ကောလင်းနဲ့ပင်လယ်ဘူးဒေတာအပါအဝင်တချို့ဒေတာတွေမှာလည်းတယ်လီဖုန်းနဲ့အင်တာနက်လိုင်းတွေကိုနှစ်နဲ့ချီပြီးပိတ်ပင်ထားတာမျိုးတွေရှိနေတာဖြစ်ပါတယ်ခင်ဗျာ